စံစိန်နှုန်းတွေကိုထိန်းချုပ်ဖို့ပြည်ပဆန်တင်ဖို့တော်ကိုတလခွဲလောက်ရနှားထားမယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကပြီးခဲ့တဲ့ရက်ပိုင်းကဆုံးဖြတ်လိုက်ပါတယ်တကယ်တော့စံစိန်နှုန်းတွေမတက်အောင်ထိန်းချုပ်နေတာဟာကုန်စည်နှုန်းတည်ချိန်ဖို့ထက်လူစုရဲ့အကျိုးမြတ်တွေလှုပ်ဆောင်နေတာလို့လယ်သမားနဲ့ကုန်သည်အဖိုက်ဝင်းက VOA ကိုပြောပါတယ်ရန်ကုန်ကပြီးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြမှာပါ
စဘာအယောင်းဝယ်လုပ်တဲ့အစင်နိုင်ကိုထိန်းချုပ်ပြီးပြည်ရင်းမှာဆန်စည်းတည်ငြိမ်နေဖို့စစ်ကောင်စီဘက်ကကြိုးပမ်းလာတာဟာလူတစုရဲ့အကျိုးအမြတ်အထွတ်သာဖြစ်တယ်လို့စံကုန်တဲ့တချို့ကဝေဖန်ထောက်ပြကြပါတယ်။စဘာတင်းရီ2000ငွေပမာဏနဲ့ဆိုရင်ကြက်ငွေ3000ထက်ပိုပြီးတော့လှောင်ထားခွင့်မရှိတော့တယ်လို့စောင့်ကြည့်ထိန်းချုပ်မှုစနစ်နဲ့လူကင်းနေတဲ့ဆန်အယောင်းဝယ်တွေကိုစစ်ကောင်စီကအရေးယူဖို့အထည်ဖြစ်လာနိုင်ရဲ့ရှိတယ်လို့ပြောကြပါတယ်။ဒီလိုထိန်းချုပ်လာတာကဆန်စင်းနှုံးကြာသွားနိုင်ပေမဲ့အောက်ခြေလေသမားတွေအတွက်တော့စိုက်ပျိုးစရိတ်ပြန်မကာမိရတွေဖြစ်လာနိုင်ပါတယ်။ဆန်ပုတ်ကုံလုပ်ငန်းရှင်ကြီးတွေဟာပြည်ရင်းစည်းကြလာအောင်လှုပ်ဆောင်တာမှာပါဝင်ပတ်သက်နေပြီးတော့ပုတ်ကုံအတွက်ဝယ်ယူတာမှာအမျက်များများကျန်ဖို့အတွက်ပြည်ရင်းဆန်စင်းနှုံးတွေကြလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာလို့ဆန်ကုံသည်တချို့က VOA ကိုပြောပါတယ်။မြန်မာနိုင်ငံဆန်စဘာကုံသည်များအသင်းဝင်ကုံသည်တူက VOA ကိုအခုလိုပြောပါတယ်။
မင်းကတို့ဒီကြည့်ပြီးတော့ပြောနေကြတာတော့ဒီဒီလိုတက်တာကိုတို့ကပြည့်စုံတဲ့တော့ပြီးတော့တို့အခုကျွန်တော်တို့ဆန်စဘာကဒီရေးကြီးတဲ့ဒေတာတွေပြောတယ်သူကဆန်စဘာကိုလေးလူရတယ်စမတ်ကန်တော့မယ်ကောင်းတဲ့ဟိုဆန်ကောင်းတဲ့လူစမတ်ကန်တော့မယ်စက်ပတ်ကြီးစမတ်ကန်တော့
အဲ့ဒီစမတ်ကတ်ရှိမှစဘာဝယ်ပိုင်ခွင့်ရှိမယ်ဥပမာလယ်သမားတယောက်စီကစဘာဝယ်လိုက်ပြီပေါ့ပြီးရင်ဒီစဘာကိုဘယ်ဆက်ကိုပို့လဲအဲ့လိုရဲကလိုက်ထောက်မယ်အဲ့ဒီဆက်ကသဆင့်ကြိတ်ခွဲပြီးရင်ဒီဆံကိုဘယ်ကိုပို့မလဲပေါ့အဲ့ဒီလိုလိုက်ထောက်ပြီးတော့ကုံကအများကြီးလောင်ခွင့်မရှိတော့ကုံတွေကရနိုင်စေနဲ့ထောက်အောင်ရမှာလို့သူကပြောခဲ့တာပါပြီးခဲ့တဲ့ຫນွေကတော့စဘာစေးကောင်းပြီးတင်းတရားကိုကျပ်16သိန်းလောက်ရတဲ့အတွက်စိုက်ပျိုးစရိတ်ကြေကြတယ်လို့လယ်သမားတချို့က VOA ကိုပြောပါတယ်အခုတော့ထိန်းချုပ်မှုတွေဆက်လုပ်လာလို့စဘာစေးကပြန်ဆင်းလာနိုင်ကြောင်းတချို့ကပြောပါတယ်အခုမိုးစဘာကတေကကိုကြက်9သိန်းနဲ့6သိန်းကြားကုန်ကြစိတ်ရှိတဲ့အတွက်မနစ်ကထက်တဝက်နီးပါပိုလာချောင်းပမာနိုင်ငံလုံးဆိုင်ရာတောင်းလို့လေသမားတမကများအဖွဲ့ချုပ် AR တိုင်းတာဝန်ခံက VOA ကိုပြောပါတယ
်ကျွန်မလည်းဖြစ်ပါဘူးမရှိဘူးသူကကုန်တယ်လက်ထိတ်ရောက်သွားတယ်ခုနေပိတ်တာမပိတ်တာလားကျွန်မကအကျိုးမဲ့ပါမရှိဘူးဘာပေါ်တဲ့အချိန်ပိတ်ယူနေတော့ကျွန်မကတော့သိနှိတ်ခံရတော့သူကအဲလေမလည်းကျက်ပါလေကုန်းတော့ကိုယ် Facebook ဖွင့်လိုက်အဲ့ဒါကုန်းမေကြီးကသာလုံးကမြတ်ကုန်းပေါ့လားဟောအဆုံးကနေတော့ရောက်မှာမို့စိတ်ထက်လို့ကစားနေတယ
်ကမ္ဘာဆန်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းရှိတဲ့အာရှနိုင်ငံတွေဟာအခုနှစ်ထဲပုံမှန်အတိုင်းထုတ်လုပ်နိုင်ဖို့ရုန်းကန်နေရကြောင်းကုန်းစည်းဈေးနှုန်းတွေကိုစောင့်ကြည့်လေ့လာနေတဲ့သုတေသနအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ပုံမှန်ထက်စောတဲ့ El Niño ရာသီဥတုကြောင့်ကမ္ဘာကြီးပုံမပူနွေး6တွေ့လာပြီးစိုက်ပျိုးထုတ်လုပ်မှုပေါ်တရားမှုရှိလာတာပါ El Niño ရာသီဥတုကဆန်ဝယ်ယူသူတွေအတွက်လဲစိုးရိမ်စရာဖြစ်နေပါတယ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားကဆန်ကိုတိုးပြီးတော့ဝယ်ဖို့စိတ်ထက်သန်နေကြပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကလည်းဆန်တင်သွင်းမှုကြိုးပမ်းနေတယ်လို့အင်ဒိုနီးရှားဆန်နှိုင်းရိတ်ခါဝယ်ယူစုဆောင်ရေးအဖွဲ့ဘလော့ကပြောပါတယ်ကဘာမှာဆန်အများဆုံးတင်မို့ရောင်းချတဲ့အိန္ဒိယဟာပြည်ရင်းဆန်စင်းနှုံးကိုထိန်းချုပ်ဖို့အတွက်ပြည်ပဆန်တင်မို့မှုတချို့ကိုပြီးခဲ့တဲ့လပိုင်းတွေကဆက်လို့ပိတ်ပင်ခဲ့ပြီးတဲ့နောက်ကဘာဆန်စင်းကွက်တက်မှာဆန်ရရှိမှု9ပုံတပုံရောကျတော့ပါတယ်။ကဘာပေါ်မှာဆန်တင်ပို့မှုထိတ်ဆုံးဆယ်နိုင်ငံစီးမှာရှိနေပြီးတစ်နှစ်ကို metric တန်ချိန်2တန်းကျော်တင်မို့နေတဲ့မြန်မာနိုင်ငံကလည်းလာမယ့်45ရက်အတွင်းမှာပြည်ပကိုဆန်မပို့ဖို့ဆုံးဖြတ်ခဲ့ပါတယ်။အရသောဘွားများပြည်တော်စု UAE ကလည်းသူနိုင်ငံအတွင်းဆန်လက်ကြံတွေကိုထိန်းထားနိုင်ဖို့ပြည်ပတင်ဖို့တာကိုရပ်ဆိုင်ထားပါတယ်။ထိုင်းနိုင်ငံရဲ့အာဏာပိုင်တွေကလည်းဒီနှစ်ထဲမှာရေအရင်အမြစ်ကိုချွေတာဖို့အတွက်စဘာကိုလျှော့ပြီးတော့ဆိုက်ကြဖို့လက်သမားတွေကိုအကြံပြုထားပါတယ်။ဒီနိုင်ငံတွေအားလုံးမှာလက်သလုံးဆန်စည်နှုံးတွေကအရင်ကတည်းကပိုးပြီးတော့တက်လာနေတာဖြစ်ပါတယ်။